ကစ္စတန်နယ်မြေကိုအတုံးပြပြီးကြမ်းဖက်မှုနဲ့အစိုးရဝါဒကိုလုတ်ကိုင်နေသူတွေရှော့ချရေးပါကစ္စတန်အစိုးရအပေါ်ဖိအားပေးမှုတွေများလာနေတဲ့အချိန်မှာပဲဗလီကျောင်းတွေမှာတောက်ကြနေတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေဟောကြားမဲ့ခေါင်းစဉ်တွေအတွက်ချုပ်တင်ခွင့်ပြုချက်ယူရမယ့်အစီအစဉ်ကိုချမှတ်ဖို့အာဏာပိုင်တွေကပြင်ဆင်နေပါတယ်။တိုင်းပြည်အတွင်းကြီးထွားလာနေတဲ့အစိုးရဝါဒနဲ့ကန်ကနဇွဲဝါရဟာပါကစ္စတန်အတွက်ကြီးမားတဲ့အန္တရာယ်ဖြစ်ုံသာမကပဲအင်းကြီးချင်းနိုင်ငံတွေအတွက်ပါလုံခြုံရေးအရချင်းချောင်းမှုတွေဖြစ်ပေါ်စေတဲ့အတွက်ဒီအစီအစဉ်ကိုအကောင့်ထည့်ဖို့စဉ်းစားလာတာဖြစ်ပါတယ်။တောက်ကြနေတိုင်းမှာပြုလုပ်တဲ့တရားဟောပွဲတွေအတွင်းတခြားနိုင်ငံတွေမှာဖြစ်ပေါ်နေတဲ့ဘာသာရေးစစ်ပွဲတွေမှာပါဝင်ဆင်နွှဲကြဖို့တချို့တရားဟောဆရာတွေကစီယုံလေးရှိတယ်လို့ဆိုပါတယ်။အချက်73ရပ်ပါတဲ့အစီအစဉ်ကိုအမျိုးသားလှုပ်ရှားမှုအစီအစဉ် NAC လို့အစိုးရကအမည်ပေးထားပြီးအကြမ်းဖက်မှုအစွန်းရဝါဒဂန္ဓနာဇွဲဝါဒတွေကိုတိုက်ဖြတ်ဖို့နဲ့တိုင်းပြည်အတွင်းတည်ခံနိုင်မှုရှိရေးတို့အတွက်အမျိုးသားစီမံကိန်းတရားအဖြစ်2015ခုနှစ်မှာအစိုးရကချမှတ်ခဲ့တဲ့အစီအစဉ်ရဲ့ဒိဋ္ဌိဒေသလည်းဖြစ်ပါတယ်။တိုင်းပြည်အတွင်းကလူငယ်တွေအကြာကြီးထွားလာနေတဲ့အစွန်းရမှုဆိုင်ရာစင်ခေါ်မှုတွေကိုကျော်လွှားနိုင်ရေးအတွက်အပတ်စဉ်တောက်ကြနေတရားဟောတဲ့အစီအစဉ်တွေကိုထိချုပ်ဖို့စီစဉ်နေဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းဆွေးနွေးပွဲပြုခဲ့ပြီးတဲ့နောက်ပါကစ္စတန်ပြည်ထောင်စုဝန်ကြီးအာဆန်အစ်ကဘာကကြေညာလိုက်တာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတိုင်းပြည်အတွင်းကအထင်ကြီးတက္ကသိုလ်ကြီးရဲ့ဒုတိယအကြီးအကဲတွေပါတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။